တရုတ်နိုင်ငံအတွင်းစီးပွားရေးအရေးပါတဲ့ဇီဂျန်ပြည်နယ်အတွင်းကိုဗစ် -19 ကူးစက်မှုတွေဖြစ်ပေါ်နေတာကြောင့်ခံတချို့ကစီးပွားရေးလုပ်ငန်းတွေအင်္ဂါနေ့မှပိတ်ပလိုက်ပြီးသိမ်းနဲ့ချီတဲ့ပြည်သူတွေလည်းကွာရန်တင်းအပါအဝင်တခြားကန့်သတ်မှုတွေနဲ့ရင်ဆိုင်နေရပါတယ်ပြီးခဲ့တဲ့သတင်းပတ်အတွင်းပြည်တွင်းကိုဗစ် -19 ကူးစက်သူစုစုပေါင်း52ဦးရှိခဲ့တဲ့အထက်စက်မှုလုပ်ငန်းကြီးတွေလည်းရှိပြီးပြည်ပကိုကုန်ပစ္စည်းတွေတင်ပို့တဲ့အဓိကနေရာတစ်ခုဖြစ်တဲ့ဒီအရှေ့ပိုင်းကစီဂျမ်ပြည်နယ်မှာအင်္ဂါနေ့ကကိုဗစ်ကူးစက်သူ44ဦးကိုဆန်းသက်တွေ့ရှိခဲ့တာပါတခြားစီးပွားရေးအင်အားကြီးတဲ့နိုင်ငံတွေနဲ့နှိုင်းယှဉ်လိုက်ရင်တရုတ်နိုင်ငံမှာအခုတွေ့ရှိတဲ့ပမာဏဟာမပြောပါတော့ပေမဲ့7နှစ်ဖေဖော်ဝါရီလမှာဆောက်ရသည့်အိုလံပစ်အားကစားပြန်ပွဲတွေကျင်းပဖို့ပြင်ဆင်နေတာကြောင့်အာဏာပိုင်တွေကစီဂျမ်မှာလူတွေအများအပြားစစ်ဆင်နိုင်တဲ့နေရာတွေဖွင့်လှစ်ပြီးမလို့အဖက်နေအပြစ်မထွက်ရအမိန့်ထုတ်ပြန်ထားပါတယ်အနည်းဆုံးလူပေါင်း 8,000 လောက်ကိုတိကျခွဲထုတ်ထားပြီးကျန်တဲ့၄သိန်းခွဲကျော်ကိုလည်းကန့်တတ်ချက်တွေထုတ်ပြန်ထားပါတယ်အဲ့ဒီကန့်တတ်မှုတွေလည်းကျမရေးရအနိကစောင့်ကြည့်ခံရတာအများပြည်သူတုံပို့ဆောင်ရေးစနစ်တွေတုံးခွင့်မပြုတာနဲ့ကိုနေတဲ့မြို့နယ်ခရိုင်အတွင်းကတခြားဒေသကိုသွားလာခွင့်မပြုတာတွေပါဝင်ပါတယ်တိုင်းပြည်အစီပိုင်းတျံချင်းစိတ်ကမ်းမြို့မှာကူးစက်များ COVID-19 မျိုးကွဲသည့် Omicron ကူးစက်နေတာတွေ့ရှိခဲ့ကြောင်းတရုတ်သတင်းမီဒီယာတွေမှာတင်းနေလာနေကဖော်ပြပြီးခဲ့တဲ့နောက်မှာဒီကနေ့အခုလိုပိတ်ပင်ကတ်တတ်မှုတွေထုတ်ပြန်လာတာဖြစ်ပါတယ်အရင်ရက်တွေကလည်းတခြားဒေသတွေမှာ COVID ကူးစက်မှုတွေရှိတာကြောင့်စီးပွားရေးလုပ်ငန်းတွေကိုပိတ်ပင်ကတ်တတ်တာတွေလှုပ်ဆောင်ခဲ့ပြီးဖြစ်ပါတယ်ခင်ဗျ